Bangladesh နိုင်ငံကောက်ဆက်ဇာတိတာကတိတ်နှစ်ချီရိုညာဒုက္ခသည်တွေအတွက်မကြာခင်ကြောက်တော်မဲ့ဆိုင်ကလုန်းမုန်တိုင်းရာသီအတွင်းကျုံတွေ့ရနိုင်တဲ့အနေတွေကနေပြီးတော့ကာကွယ်ပေးနိုင်မှုတွေနှေးပါနေတယ်လို့ချက်ချင်းနေနဲ့လာချမ်းနေအသင်းများနိုင်ငံတကာ Federation IFRC ကသတိပေးလိုက်ပါတယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကနေပြီးတော့ VOA သတင်းတောက် Research Line သတင်းပေးပို့ထားတာကိုမတ်တန်ကြီးထိုက်ပြောပြပါလိမ့်မယ်
ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ပစားကရိုဟင်ဂျာဒုက္ခသည်9သိန်းတဲ့ကအများစုအနေနဲ့တော့မကြခင်သတင်းပတ်တွေအတွင်းဘင်္ဂလားပင်လယ်အော်ကနေမလွဲမသွေကျရောက်လာတော့မဲ့လေပြင်းနဲ့မိုးတဲထမ်းမှုတွေကိုကြမ်းကြမ်းခံနိုင်ဖို့ခက်လိမ့်မယ်လို့ကြက်ချင်ကြီးအသင်းတာဝန်ရှိသူတွေကပြောပါတယ်။ဒုက္ခသည်တွေကဝါးနဲ့ဆောက်ပလတ်စတစ်နဲ့ကာယံပြီးအမိုးလှုပ်ထားရတဲ့ခနော်နီခနော်နဲ့ညစ်ပတ်နေတဲ့တဲအိမ်တွေထဲမှာနေနေကြရတာလို့လဲချက်ချင်းကြီးအသင်းရဲ့ပြောခွင့်ရမက်ထရူကော့ချ်ရန်က VOA ကိုပြောပါတယ
်။ When the rain starts, they're going to have very little protection and if there's a direct hit from a
storm. မိုးရသည်ဆာဗီဆိုတော့လည်းသူတို့အတွက်အကောက်အွယ်မရှိသလောက်ဖြစ်သွားမှာပါ။တကယ်လို့များကော့ဆက်ပစားမှာမကြုံစဘူး။ဆိုင်ကလုန်းမုန်တိုင်းတက်တဲ့ဝင်တိုက်မယ်ဆိုရင်တော့လေးတိုက်တဲ့ဒဏ်ကနေသူတို့ကိုဘလို့မှအကောက်အွယ်ပေးနိုင်မှာမဟုတ်ပါဘူး။
ဆိုင်ကလုန်းရာသီကအီဗီလာမှာစပြီးမေလအထိကြာပါတယ်။အဲ့ဒီနောက်အောက်တိုဘာလမှာပြန်ပြီးတော့ပေါ်လာတာပါ။ကြားရောက်လာနိုင်ခြေရှိတဲ့ဘေးအန္တရာယ်ကနေလူတွေကိုတက်နိုင်သလောက်ကာကွယ်ပေးနိုင်ဖို့အတွက်ကြက်ချင်ကြီးဝန်ထမ်းတွေနဲ့စေတနာဝန်ထမ်းတွေကြိုးပမ်းဆောင်ရွက်နေကြပါတယ်။လက်ရှိအချိန်ထိတာပေါ်လင်စားတွေကျိုးတွေနဲ့ပစ္စည်းကိရိယာတွေကိုလူပေါင်း2သိန်းအတွက်ဖြန့်ဝေပေးထားပြီလို့လည်းကြက်ချင်ကြီးအသင်းပြောခွင့်ရကော့ချ်ရန်ကပြောပါတယ်။ခိုးလုံရေးအင်ညာတွေကိုဘေးကင်းလုံခြုံမှုရှိရှိခိုင်ခိုင်မာမာတည်ဆောက်နိုင်ဖို့ထောင်နဲ့ချီတဲ့လူတွေကိုတင်နန်းပေးထားတယ်လို့လည်းသူကပြောပါတယ်။အရေးပေါ်အခြေအနေမှာဘေးလွယာရွှေ့ပြောင်းနိုင်ရေးနဲ့ကြိုတင်သတိပေးမှုတွေကိုလည်းဒုက္ခသည်တွေကိုလေ့ကျင့်ပေးထားတဲ့အကြောင်းချက်ချင်းဒီအသင်းပြောခွင့်ရကပြောပါတယ်။ဒါပေမဲ့လည်းဒုက္ခသည်တွေအနေနဲ့တော့သဘာဝဘေးဒဏ်ကနေလွတ်အောင်ရှောင်ဖို့နေရာမရှိတာကြောင့်ထိထိရောက်ရောက်သုံးနိုင်မဲ့ပုံမရှိဘူးလို့လည်းသူကပြောပါတယ်။နောက်ရေကနေတဆင့်ကူးဆက်တဲ့ဝမ်ကိုက်ယောဂနဲ့ကာလာဝမ်ယောဂလိုမျိုးကူးဆက်ယောဂတွေအရေးကလည်းစိုးရိမ်စရာတစ်ချက်ဖြစ်တယ်လို့သူကပြောပါတယ
်။ The risk of waterborne diseases or other vector-borne diseases is always a concern in
ယောဂနေတဲ့ဆင့်ကူးဆက်ယောဂတွေတိရစ္ဆာန်တွေကနေတဲ့ဆင့်ကူးဆက်ယောဂအနေတွေကတော့အခုလိုအရေးပေါ်အခြေအနေမှာကြီးကျယ်စိုးရိမ်စရာဖြစ်ပါတယ်။အထူးသဖြင့်မိလာစနစ်မကောင်းတဲ့ဒါမှမဟုတ်ရေသတ်မရနိုင်တဲ့အခြေအနေမျိုးတွေမှာပါအပြင်အထူးသဖြင့်ရေကြီးတဲ့ခြေနေမျိုးတွေမှာဆိုရင်မိန်လာနဲ့ရေစိုးမျောင်းတွေမှာရေကြီးလာပြီးတော့အဲ့ဒီမတတ်တဲ့ရေတွေကျသွားဖို့လဲသတင်းပတ်နဲ့ချီပြီးတော့ကြာမြင့်တတ်ပါလေ
ပထမဆုံးဦးစားပေးဆောင်ရွက်ရမှာကတော့လက်ရှိခိုးလုံရေးစခန်းတွေကိုပို့ပြီးခိုက်မာအောင်အ мян ဆုံးပြင်ဆင်ဆောက်လုပ်ဖို့ဖြစ်တယ်လို့ကိုချ်ရန်ကပြောပါတယ်ဆိုက်ကလုန်းမုန်တိုင်းအတွက်အရေးပေါ်အဆန်းလေ့ကျင့်မှုတွေလုပ်နေပြီးရေသန့်အင်တာနဲ့ကျန်းမာရေးဆောင်ရှောက်မှုစခန်းတွေကလည်းလိုအပ်သူတွေကိုကူညီပေးဖို့ရှိနေတယ်လို့လည်းချက်ချီနေအသင်းပြောခွင့်ရကပြောပါတယ်ရိုဟင်ဂျာဒုက္ခသည်9သိန်းကျော်တည်းက82ရာဂိုင်းနှုန်းကအဖြစ်ဆောက်ထားတဲ့စခန်းတွေမှာနေထိုင်နေရပြီးရာသီဥတုပြင်းထန်ဆိုးရွားမှုတွေကနေကာကွယ်ပေးဖို့အတွက်ခိုင်မာတဲ့ခိုးလုံရေးအင်ညာတွေလိုအပ်နေကြတာလို့လည်းချက်ချီနေလာချမ်းနေအသင်းများနိုင်ငံတကာဖက်ဒရေးရှင်းရဲ့စစ်တမ်းမှာဖော်ပြထားပါတယ်ရှင်